ကျွန်တော်တို့နေ့က American Outlook တော်ကော်မတီတစ်ခုကပြဋ္ဌာန်းခဲ့ပြီးလက်ရှိ American လွှတ်တော်နှစ်ရလုံးကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဖက်အစ်မအရာရှိတွေကိုပြစ်မှတ်ထားတံခတ်အရေးယူမယ် Burma Act 2018ဟာအရင်မြန်မာစစ်အစိုးရကိုတံခတ်ပိတ်ဆို့အရေးယူခဲ့တာတွေနဲ့ဘယ်လိုကွာခြားမှုတွေရှိနေသလဲဆိုတာမြန်မာ American ဆက်ဆံရေးကိုကြွမ်းကျင်သူတဦးဖြစ်တဲ့ Priscilla Club နဲ့မေးမြန်းသုံးသပ်ထားတာကိုဆက်ပြီးနားဆင်ပါရှင်အရင်ကမြန်မာကိုပိတ်ဆို့ခဲ့တဲ့ပုံစံနဲ့အခုတဦးချင်းစီကိုပြစ်မှတ်ထားတံခတ်အရေးယူမဲ့ပုံစံလုံးဝမတူကြောင်းမြန်မာနိုင်ငံဆိုင်ရာ American Sentiment Hall ဖြင့်လက်ရှိ Washington အခြေစိုက် USIP ခေါ် American Ninja Yi Institute အကြီးအကဲအကြံပေး Priscilla Club က VOA ကိုအခုလိုပြောပါတယ်
Well, I think there's a big difference between individually targeted sanctions.
တဦးချင်းပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေနဲ့အတော်လေးကွဲပြားခြားနားပါတယ်အရင်ခေတ်ကတော့နိုင်ငံရဲ့ဘဏ်လုပ်ငန်းစနစ်နဲ့စီးပွားရေးတစ်ခုလုံးကိုပြစ်မှတ်ထားပိတ်ဆို့ခဲ့တာဖြစ်ပါတယ်။ပို့ပြော့ကျေပြန့်တယ်လို့ဘဏ်ငွေကြေးစနစ်တစ်ခုလုံးကိုတည်ရောက်မှုရှိစေခဲ့ပါတယ်။အခုတစ်ချိန်ကတော့လူပုဂ္ဂိုလ်တဦးချင်းစီအနည်းချင်းကိုပြစ်မှတ်ထားပြီးပိတ်ဆို့တာပါ။အမေရိကန်လွှတ်တော်ကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဘုတ်ချုပ်တွေအပေါ်အရေးယူမဲ့ဥပဒေကြမ်းဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဘဏ်လုပ်ငန်းတွေကိုတော့ထိခိုက်မှုလုံးဝမရှိကြောင်း Priscilla Club ကဆိုပါတယ
်။ It doesn't affect the country.Banking per se. In fact, the United States has been working.
ဒီကြားကတော့အခုပိတ်ဆို့ရေးရမှုဟာနိုင်ငံရဲ့ဘဏ်လုပ်ငန်းကိုထိခိုက်မှုလုံးဝမရှိတဲ့အပြင်အမေရိကန်ပြည်အောင်စုအနေနဲ့လည်းမြန်မာနိုင်ငံဘဟုဘဏ်နဲ့ပူးပေါင်းလှုပ်ဆောင်နေရတဲ့ကိုဆက်လက်ပြီးဆောင်ရွက်တော်မူရှိပါတယ်။မြန်မာနိုင်ငံမှာဘဏ်စနစ်ခင်မီတိုးတက်အောင်နဲ့တရားမဝင်ငွေကြေးလဲပတ်မှုကိုနှိမ်နင်းဖို့အမေရိကန်အစိုးရကအခုညှိပေးနေတာပါ။အခုပိတ်ဆို့မှုကမြန်မာစစ်ဘုတ်ချုပ်တွေကိုလည်းရုပ်ပိုင်းဆိုင်ရာအရာလက်တွေမှာထိခိုက်မှုရှိမှာမဟုတ်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်။အရင်သမရအိုဘားမားလက်ထက်ကမြန်မာပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းလိုက်ပြီးနဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ဘက်ကထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်လာခွင့်ဗီဇာအခုချိန်ထိပိတ်ပင်ထားဆဲဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုနဲ့အရင်ကတည်းကမြန်မာစစ်ဘုတ်ချုပ်တွေတိုက်ရိုက်ပတ်သက်မှုမရှိတဲ့အတွက်အခုပိတ်ဆို့မှုဥပဒေကြမ်းကသူတို့အပေါ်တိတ်ပြီးထိခိုက်မှုမရှိဘူးလို့ Priscilla Club ကသုံးသပ်တာပါ။ဒါပေမဲ့လည်းမြန်မာစစ်ဘုတ်ချုပ်တွေရဲ့ဂုံတိတ်ခါပိုင်းမှာတော့ထိခိုက်မှုတွေရှိတယ်လို့သူကမြင်ပါတယ
်။ It harms their reputation and their image, the military and the international community.
ခုလိုမျိုးပိတ်ဆို့အရေးယူမှုကြောင့်နိုင်ငံတကာအပိုင်းဝိုင်းမှာမြန်မာစစ်ဘုတ်ချုပ်တွေရဲ့ဂုံတိတ်ခါတဲ့ပုံရိပ်တွေကိုထိခိုက်စေပါရင်စစ်ဘုတ်ချုပ်တွေရဲ့အပြုမှုလုပ်ရက်တွေဟာနိုင်ငံတကာစံချိန်စံနှုန်းတွေကလက်ခံနိုင်စရာမရှိဘူးဆိုတာလည်းပြသလိုက်တာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်ပဋိပက္ခအခြေအနေတွေအလွန်ဆိုးရွားနေပြီးနိုင်ငံတကာကထိခိုက်လာနေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ပိုက်ကြည့်နေဘူးဆိုတာကိုအမေရိကန်လက်တော်ကအချက်ပေးလိုက်တဲ့သဘောလို့လဲ Priscilla Club ကပြောပါတယ်။မြန်မာဆိုးရွားပြောခွင့်ရဥစ္စာထိကတော့ဒီဥပဒေကြမ်းဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအကျိုးရှိစေမှာမဟုတ်တဲ့အတွက်အမေရိကန်လွှတ်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့တုံ့ပြန်ထားပါတယ်။မေလ18ရက်နေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအတည်ပြုခဲ့တဲ့ Burma Act of 2018မှာ2019ခုနှစ်အောက်တိုဘာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားသုံးနေမျိုးရှင်းလင်းမှုတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြေကြေပြက်ပြက်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့အပါအဝင်မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုမှာအရက်သားအစိုးရရဲ့လုတ်ပိုင်ခွင့်တွေကို2008ဖွဲ့စည်းပုံအခြေခံဥပဒေအရကန့်သတ်ခံထားရတဲ့အခြေအနေသတင်းလွတ်လပ်ခွင့်ပိတ်ပင်ခံထားရတဲ့အခြေအနေပဋိပက္ခဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေပေးဖို့တားမြစ်ခံထားရတဲ့အခြေအနေစတာတွေပြောင်းလဲတိုးတက်လာဖို့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးဖိအားပေးထားတဲ့ချက်တွေပါဝင်ပါတယ်ဖေဖော်ဝါရီလကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့ Burma Human Rights and Freedom Act ခေါ်မြန်မာနိုင်ငံလူ့ခွင့်ရေးနဲ့လွတ်လပ်ခွင့်အဥပဒေကြမ်းမှာတော့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစ်မအရာရှိတွေကိုပြစ်မှတ်ထားတံခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့အပါအဝင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်မှုနဲ့တပ်ဖွဲ့အုံပြုရမှာတာဝန်ရှိသူတွေကိုတိတိယောက်ယောက်စုံစမ်းအရေးယူရေးစာလာတွေပါဝင်ပါတယ်။အခုလိုအထက်နဲ့အောက်လွှတ်တော်နှစ်ရလုံးရဲ့ကော်မတီတွေကနေအတည်ပြုလိုက်တဲ့မြန်မာစစ်အရာရှိကြီးတွေကိုပြစ်မှတ်ထားအရေးယူပိတ်ဆို့တဲ့ဥပဒေကြမ်းတွေကိုဥပဒေတရားဖြစ်ပြဋ္ဌာန်းဖို့အမေရိကန်လွှတ်တော်နှစ်ရလုံးမှာဆွေးနွေးမဲခွဲအတည်ပြုမှာဖြစ်ပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုနောက်ဆုံးမှာတော့သမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းမှာဖြစ်ပါတယ်ရှင်။